ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေးနဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူအမျိုးသားနဲ့လူငယ်တွေအတွက်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတပ်ဖြတ်နေပုံရတဲ့လုပ်ရက်အတွက်အမတန်စိုးရိမ်တယ်လို့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရရူဘတ်ကော်ဗယ်လီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ဖြစ်ရတွေနဲ့ပတ်သက်လို့စစ်တပ်ကစုံစမ်းစစ်ဆေးမဲ့အပေါ်မှာလဲစိုးရိမ်နေလို့သူကပြောပါရယ်အစိုးရဘက်ကနိုင်ငံတကာလူ့အခွင့်အရေးတွေကိုလေးစားဖို့နဲ့ပဋိပက္ခမှာပတ်သက်နေသူတွေအားလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့လဲလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရကော်ဗယ်လီကဒီကနေ့တိုက်တွန်းသွားပါရယ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့စီရင်တွေအရဖမ်းဆီးထားတဲ့ရွာသား295ယောက်ရှိခဲ့ပါရယ်ပထမနေ့တော့က35ယောက်ထပ်မံလွှတ်ပေးခဲ့တဲ့အတွက်ပြန်လွှတ်ပေးသူစုစုပေါင်းက209ယောက်ရှိပြီးတော့ကျန်တဲ့ရွာသားတွေကိုတော့ဆက်လက်စုံစမ်းနေစေလို့ဆိုပါရယ်မေလ2ရက်နေ့ကတော့ဖမ်းဆီးထားချိန်ပြစ်ခတ်မှုတွေဖြစ်ပွားပြီးအရသား6ယောက်တည်ဆုံးခဲ့ပါရယ်စစ်ဆေးနေတဲ့အချိန်လူရင်အားနဲ့လက်နဲ့လူရာမျိုးဖြစ်တဲ့အတွက်ပြစ်ခတ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတချို့ကတော့တပ်မတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုပါရယ်အေးလက်နက်ကိုင်အဖွဲ့နဲ့တပ်မတော်ကြားမှာတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးစစ်ရေးတင်းမာမှုတွေတိုးလာချိန်အေးအဖွဲ့ကိုထောက်ခံတယ်လို့တန်တရားရှိတဲ့ဒေသခံရှာနေချီကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားတချို့ကိုအေးတပ်ဖွဲ့ဝင်အဖြစ်ဖော်ထုတ်ဖမ်းဆီးအရေးယူထားတဲ့အကြောင်းတပ်မတော်ဘက်ကပြောပါရယ်